မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဂျပန်ဝင်ကြီးချုပ်ရှင်ဇိုအာဘေကဂျပန်နဲ့မြန်မာနိုင်ငံကြားစီးပွားရေးဆက်ဆံမှုပိုမိုခိုင်မြဲစေရေးရည်ရွယ်ချက်နဲ့အဓိကကျတဲ့ဆက်မှုလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ကြဖို့ဒီကနေ့စနေနေ့မှာသဘောတူလိုက်ပါတယ်။မြန်မာနိုင်ငံမှာအလို့အဆုံးဖြစ်တဲ့စီးပွားရေးပြန်လည်ရှင်သန်မှုတွန်းအားပေးတဲ့အနေနဲ့ယင်းနှိမ့်ညွန့်နှံမှုနဲ့အခြေခ ရဖို့အတွက်နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးပွဲမှာဂျပန်ဝန်ကြီးချုပ်ကသက်သေအဖြစ်နဲ့တက်ရောက်ခဲ့တာပါအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးမှုဝန်ကြီးဌာနဒုဝန်ကြီးဦးဆက်အောင်ကတော့တီလဝါအထူးစီးပွားရေးဆောင်ဟာနှစ်နိုင်ငံအစိုးရကြားမှာရောပုဂ္ဂလိကခန္ဓာကြားမှာပါသမိုင်းမှတ်တိုင်ဖြစ်တယ်လို့ဆိုပါတယ်မြန်မာပြည်အတွက်တိတ်လို့အပ်နေတဲ့အလုပ်ကိုင်းတွေဖန်တီးရေးနဲ့စက်မှုနည်းပညာအထောက်အကူတွေအတွက်ပါအကျိုးရှိစေတယ်လို့လည်းဆိုပါတယ်မြန်မာလူထုအတွက်ရောဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတွေအတွက်ပါနှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းကြဖို့မျှော်လင့်တယ်လို့လည်းဦးဆက်အောင်ကမှတ်ချက်ချတဲ့အကြောင်းရန်ကုန်ကလာတဲ့ AFP သတင်းတရမှာဖော်ပြထားပါတယ်